2002ခုနှစ်မှာခိုးယူခံသွားရတဲ့ Van Gogh ရဲ့ပကြီးကားနှစ်ချက်ကိုစနစ်တကျစီစဉ်လုပ်ကင်ကြတဲ့ရာဇဝတ်မှုတွေကိုစုံစမ်းတဲ့အီတလီရဲ့တပ်ဖွဲ့တို့ကပြန်ရှာတွေ့လိုက်တယ်လို့မြတ်တလာနိုင်ငံ Van Gogh ပြတိုက်ကပြောပါရယ်ဆယ်လေးနှစ်ကြာအောင်ပျောက်ဆုံးခဲ့ပေမဲ့ပကြီးကားနှစ်ကားစလုံးရဲ့အနေအထားအတော့ကိုကောင်းမွန်နေသေးတယ်လို့ပြတိုက်ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားတဲ့ထုတ်ပြန်ချက်ကဆိုပါရယ်ပကြီးကားနှစ်ချက်စလုံးဘောင်တွေမရှိတော့ဘဲအနေအချင်းတော့ပျက်စီးနေတယ်လို့ဆိုပါရယ်ပကြီးကားတွေရဲ့နာမည်ကတော့ Seascape at Scheveningen နဲ့ Congregation Living the Reformed Church in Yunnano ဖြစ်ပါရယ်Seascape ကဟာဘန်ဂိုရဲ့အစောပိုင်းပကြီးရဲဟန်ကိုအထင်ရှားတွေ့ရတဲ့လက်ရာဖြစ်သလို1882ခုနှစ်နဲ့1883ခုနှစ်အတွင်း The Hague မြို့မှာနေတဲ့အချိန်တွင်ဘန်ဂိုရေးခဲ့တဲ့ Seascape နဂါးထက်ကတကားဖြစ်ပါတယ်။ Congregation ကတော့သူ့အမိအတွက်1884မှာရေးပေးတဲ့ကားဖြစ်ပါတယ်။ဒီကားတွေကိုရာဇဝတ်မှုကျူးလွန်တဲ့အဖွဲ့ကိုဝင်ရောက်စီးနင်းချိန်အတွင်းရှာတွေ့ခဲ့တာလို့ရဲဘက်ကဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေနဲ့နောက်ဆက်တွဲတရားစီရင်မှုလုပ်နေချိန်အတွင်းပကြီးကားတွေကိုအီတလီနိုင်ငံမှာမာပဲထိန်းသိမ်းထားမှာပါ။ပကြီးကားတွေပြန်ရောက်လာဖို့နည်းနည်းပိုးပြီးတော့စိတ်ရှိရှိနဲ့ဆောင်ရလိမ့်မယ်လို့ပြရရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရဲ့ရှင်။